ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်တာနှစ်နှစ်ပြည့်တဲ့နေ့မှာယူကရိန်းဘက်ကဆက်လက်ရည်တည်ထောက်ခံနေကြောင်းနိုင်ငံတကာအသိုင်းအဝိုင်းကပြသခဲ့ကြပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လျွန်၊ဘယ်လ်ဂျီယံဝန်ကြီးချုပ်အလက်ဇန်ဒါဒီခရူး၊အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီနဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ကီယက်ဖ်မြို့တော်ကိုဒီကနေ့သွားရောက်ပြီးစီရန်ကင်းရှင်းသွားတဲ့ယူကရိန်းနိုင်ငံမှာဖြစ်သည့်ကူညီပံ့ပိုးသွားမယ်လို့ကတိပြုခဲ့ကြပါတယ်။ကျူးကျော်စစ်စတင်ခင်ကရုရှားလေဒီစစ်သားတွေမြို့တော်ကိုဝင်သိမ်းမှုကြိုးစားခဲ့တယ်လို့အပြင်းထန်တိုက်ပွဲဖြစ်ခဲ့တဲ့ KF မြို့ပြင်က Hostomel Lizik ကိုတိုက်ရောက်ခဲ့ကြပြီးယူကရိန်းကိုကာကွယ်တိုက်ခတ်နေကြတဲ့ယူကရိန်းစစ်သည်တွေကိုချီးကျူးအားပေးကြောင်းပြသခဲ့ကြပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းလေရင်ပြတ်တွေနောက်ခံထားပြီးတော့မှိန်ခွန်းပြောကြားခဲ့ပါတယ်
။ Сама тому май будьте истой для слова Украина.
စစ်ပွဲအဆုံးသတ်ဖို့လူတိုင်းလူလာနေကြပြီမဲ့ယူကရိန်းနိုင်ငံအဆုံးသတ်သွားတာကိုတော့ဘယ်သူမှလက်ခံမှာမဟုတ်ပါဘူး။ဒါကြောင့်စစ်ပွဲအဆုံးသတ်ရမယ်ဆိုတဲ့စကားရဲ့နောက်မှာငြင်းချမ်းမြတ်တာရမယ်လို့ကျွန်တော်တို့အမြဲတမ်းပြောသလိုအနာဂတ်ယူကရိန်းဆိုတဲ့စကားနောက်မှာတီးခြားလွတ်လပ်တဲ့နိုင်ငံဆိုတာကိုပါအမြဲပါနေမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနိုင်ရကိုရမှာဖြစ်ပါတယ်လို့သမ္မတဇယ်လင်စကီကစစ်ပွဲနှစ်နှစ်ပြည့်မင်းကိုမှပြောကြားခဲ့ပါတယ်။ကျူးကျော်စစ်တိုက်နေတဲ့ရုရှားနိုင်ငံအပေါ်စီးရီးနှစ်ပညာပန်းဆိုင်ရာပိတ်ဆို့တံခါးမှုအသစ်တွေ EU ဥရောပသမ္မတကတောက်ကြနေမှာချမှတ်ခဲ့သလိုအမေရိကန်အစိုးရကလည်းရုရှားလူပုဂ္ဂိုလ်နဲ့လုပ်ငန်းစုစုပေါင်း900ကျော်ကိုအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ခဲ့ပါတယ်။စစ်ပွဲနှစ်နှစ်ကြာလာချိန်မှာယူကရိန်းအတွက်အလို့အဆုံးကစီးရီးထောက်ပံ့မှုဖြစ်တယ်လို့လည်းယူကရိန်းပြည်သူတွေကအလေးထားပြောဆိုနေကြပါတယ်ခင်ဗျ။